အပြည်ပြည်ဆိုင်ရာမိုးရေစေဝါထိန်းချုပ်ရေးပုတ်အဖွဲ့ IMCB ကကမ္ဘာမိုးရေစေဝါဆိုင်ရာ2019ခုနှစ်အစီအစဉ်ခန်းစာကိုထုတ်ပြန်ရမှာမြန်မာနိုင်ငံကအာဖဂန်နစ္စတန်နိုင်ငံပြည်ရင်ကမ္ဘာမှာဘိန်းဆိုင်ပြိုမှုဒုတိယအများဆုံးနိုင်ငံဖြစ်ဖော်ပြထားပါတယ်။မြန်မာဘိန်းဆိုင်ပြိုထုတ်လုပ်မှုက2006မှာအနိုင်ဆုံးကိုကျသွားပေမဲ့တဖြည်းဖြည်းနဲ့ပြန်လည်တိုးလာခဲ့တယ်လို့အစီအစဉ်ခန်းစာကဖော်ပြပါတယ်။ဘိန်းဆိုင်ပြိုထုတ်လုပ်မှုရဲ့90%ရခိုင်နှုန်းကရှမ်းပြည်မြောက်ပိုင်းကဖြစ်ပါတယ်။မိုးရေစေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရော UNODC ရဲ့နောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းအရရှမ်းပြည်နယ်ရင်းဘိန်းဆိုင်ပြိုထုတ်လုပ်မှုက2016ခုနှစ်မှာပိုးပြီးတော့တိုးလာတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်မက်သက်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားထုတ်လုပ်မှုတွေတိုးလာနေပြီးတော့2016ခုနှစ်အတွင်းစိတ်ကြွဆေးပြားနှစ်တန်ခွဲကိုဖန်ဆီးမိခဲ့ပါသေးတယ်။ဒါ့အပြင်ဘိန်းဆိုင်နဲ့တခြားမျိုးရေးဆေးဝါးတင်မှုတွေဟာမက္ဆီကိုနဲ့အမေရိကန်ပြည်ထောင်စုမှာတိုးလာနေတယ်လို့လည်းအစီအစဉ်ခန်းစာကဖော်ပြထားပါတယ်။ကမ္ဘာတဝန်းမျိုးရေးဆေးဝါးထုတ်လုပ်သုံးသပ်မှုအကြောင်းဖော်ပြထားတဲ့အစီအစဉ်ခန်းစာကိုကြာလာပြည်နှစ်မှာ IMCB ကထုတ်ဝေလိုက်တာပါ။မက္ဆီကိုနိုင်ငံနဲ့တုံ့ဆက်နေတဲ့ကုကိန်းလေးပုံသုံးပုံဟာမက္ဆီကိုနဲ့အမေရိကန်တိုင်အလဲပိုင်းကဝင်ရောက်လာတာဖြစ်တယ်လို့လည်းအစီအစဉ်ခန်းစာကဖော်ပြထားပါတယ်။